21 ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်ရမှာညီလာခံတက်ရောက်မဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တို့ရဲ့ရှားထူးဝိတေတာရီမဖော်ပြရာဟာတန်းတူညီမျှရေးကိုအလေးမထားရာရောက်တယ်လို့ရပ်ဖွဲ့အစည်းတွေကဝေဖန်လိုက်ပါတယ်။ညီလာခံပြင်ဆင်မှုကအစတန်းတူရေးကိုအလေးမထားရာကြောင့်ပင်လုံရဲ့အနှစ်သာရမပြေဝမှာကိုအရပ်ဖွဲ့အစည်းတွေအနေနဲ့ဆိုရင်းနေကြတာပါ။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမြင်မြင်ခိုင်ကတင်ပြထားပါရရှင်။ဩဂတ်လ30ရက်နေ့မှာကျင်းပမယ့်21ရာစုပင်လုံညီလာခံအတွက်အခမ်းအနားပြင်ဆင်ရမှာ အစိုးရနဲ့တပ်မတော်ဘက်ကတာဝန်ရှိသူတွေရဲ့ယာဒူးဂုံပုတ်တွေကိုဖော်ပြထားပြီးမြဲတိုင်းနာလက်နက်ကိုင်ခေါင်းဆောင်တွေရဲ့ယာဒူးဝိသေသတွေကိုတော့ဒန်းတူဖော်ပြခြင်းမရှိတဲ့အပေါ်အရက်ဖတ်ဖွဲ့စည်းတွေကဝေဖန်လိုက်ပါတယ်။တိုင်းနာလက်နက်ကိုင်အဖွဲ့စည်းတွေကတာဝန်ရှိသူတွေရဲ့ယာဒူးဝိသေသတွေကိုမဖော်ပြရာဟာအသေးအဖွဲ့ကိစ္စလို့ထင်ရပေမဲ့လည်းဒန်းတူညီမျှရေးကိုအလေးမထားရာရော ာပါဝင်တဲ့ကိုသွင်းလင်းအောင်ကပြောပါတယ်
ကျွန်တော်တို့လည်းအဲ့လိုပဲခံစားရတာပဲဓာတ်လူဓာတ်လူရေးမရှိဘူးဆိုတဲ့သဘောမျိုးပေါ့နော်။ဘာဖြစ်လို့လဲဆိုတော့သူလည်းသူ့အဖွဲ့အစည်းမှာသူ့ရဲ့သူတာဝန်တစ်ခုယူထားတဲ့သူ့ရဲ့ရာထူးဟိုရှိနေတာပဲလေ။အဲ့ဒါကိုမထည့်ဘူးဆိုတော့မထည့်ရင်လည်းဟလာဆွေးနွေးဖက်တွေအားလုံးမထည့်ဘူးဆိုလဲတမျိုးပေါ့။အခုကတစ်ဖက်ပါကြတော့ဒီဆိုကတစ်ဖက်မှာကြတော့သူ့ရဲ့ရာထူးတွေကိုအတိအကျထည့်ပြီးတော့တစ်ဖက်ကလုံးဝမထည့်ဘူးဆိုတော့ဒါကဆွေးနွေးမှုမှာဓာတ်လူမထားဘူးဆိုတဲ့သဘောမျိုးသက်ရောက်တယ်လေ။ဒီဓာတ်လူညီမကြီးနဲ့ပတ်သက်ပြီးတော့ဒီလောက်အသေးအဖွဲလေးပေါ့နော်။ဒီနာမည်ရှေ့မှာတက်တယ်ဆိုရယ်ကိစ္စလေးလောက်တောင်မှဒီလိုမျိုးဖြစ်သွားတယ်ဆိုတော့တော်တော်လေးကိုဘယ်လိုခေါ်မလဲစိတ်မကောင်းဖြစ်ရပါတယ
်။၂၁ရာစုပင်လုံညီလာခံမှာတက်ရောက်မဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကတာဝန်ရှိသူတွေရဲ့ယာဓူးဝိသေသတွေကိုမဖော်ပြတာဟာပင်လုံစိတ်ဓာတ်ကိုတွေးဖယ်စေသလိုညီလာခံရဲ့ဂုဏ်သိက္ခာကိုလည်းထိပါးရာရောက်တယ်လို့အရက်ဖက်အဖွဲ့အစည်းတွေစုပေါင်းပြီးဒီကနေ့ဩဂတ်လ30ရက်နေ့မှာကြီးညာချက်ထုတ်ပြန်ထားပါတယ်။ဒုံဆန်းစုကြည်အနေနဲ့လည်း၂၁ရာစုပင်လုံညီလာခံကိုပင်လုံစိတ်ဓာတ်ကိုအခြေခံပြီးကျင်းပမယ်လို့ပြောဆိုထားတာရှိပါတယ်။ဒါပေမဲ့လည်းညီလာခံပြင်ဆင်မှုနဲ့ပတ်သက်လို့ပင်လုံစိတ်ဓာတ်ကိုအခြေခံအောင်မတွေ့ရတဲ့အပေါ်ကချင်ငင်းငင်းကွန်ရက်ကကိုကျော်ကွန်းကသူ့အမြင်ကိုအခုလိုပြောပါတယ်
။အဓိကဒီပြည်တော်စုငင်းချမ်းရေးညီလာခံကို27ရာစုပင်လုံရဲ့စိတ်ဓာတ် spirit နဲ့လို့ဆောင်သွားမယ်ဆိုပြီးမှနိုင်ငံတော်တိုင်းပြင်ခံပုဂ္ဂိုလ်ကိုလည်းပြောခဲ့တာဖြစ်တာ။ပင်လုံစိတ်ဓာတ်လို့ပြောလို့ရှိရင်တိုင်းတာချင်းချင်းဟိုလေးစားမှုအစီအမပြုမှုစင်တန်းတူမှုကိုအခြေခံတဲ့စိတ်ဓာတ်တွေကပြည်လုံးစိတ်ဓာတ်ဖြစ်ပါတယ်။အဲ့ဒီပြည်လုံးစိတ်ဓာတ်တွေကအခန္ဓာထဲမှာဒီမဟုတ်ဘူးအခန္ဓာမတိုင်ခင်ပြင်ဆင်တဲ့နေရာမှာရောပြင်နေရာထားထားမှုတွေကအစပြီးလို့ရှိရင်ကျွန်တော်တို့ပြုမှုလုံးဆောင်ပုံတွေကအစအားလုံးကဒါပြည်လုံးစိတ်ဓာတ်ကိုအခြေခံရမယ့်အနေအထားပါ။ပြီးတော့လို့ရှိရင်ဒီပြည်လုံးညီလာခံမှာထွက်လာမဲ့ရလက်တွေကိုအကောင့်တွေပုံမဲ့အချိန်မှာလည်းဒါပြည်လုံးစိတ်ဓာတ်ကိုအခြေခံမှာဖြစ်ပါတယ်။အဲ့ခါကျမှနိုင်ငံတော်တကယ်ကပုဂ္ဂိုလ်ပြောရင်ပင်လုံးစိတ်ဓာတ်ပင်လုံး spirit ဆိုတဲ့အရာကတကယ်ပဲအထိတ်ပဲပြီးသွားလာမှာဖြစ်ပါလား
မနက်ဖြန်မှာကျင်းပမယ့်27ရာစုပင်လုံးညီလာခံမှာတော့မဟာမိတ်လက်နက်ကိုင်အဖွဲ့၃ဘွဲ့ဖြစ်တဲ့ Kokem MNDAA ပလောင် TNL နဲ့ရခိုင်တပ်မတော် AA တို့တက်ရောက်ဖို့မသေးကြသလိုနာဂအမျိုးသား Socialist Council NSCNK တို့လည်းတက်ရောက်မှာမဟုတ်ပါဘူးဒီညီလာခံအဖွဲ့မှာလည်းတိုင်းနာလက်နက်ကိုင်အဖွဲ့အားလုံးကိုစားပြုအနေနဲ့တူးပဲမိန်ကွန်းပြောဖို့စီစဉ်ထားတဲ့အပေါ်မှာလည်းအများစုကဝေဖန်နေကြတာပါ27ရာစုပင်လုံးညီလာခံကျင်းပဖို့ပြင်ဆင်ရမှာတိုင်းနာလက်နက်ကိုင်ခေါင်းဆောင်တွေရဲ့ယာဒူးဝိသေသတွေဖော်ပြခြင်းမရှိတာနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေကြားတာမရှိပါဘူးပြီးခဲ့တဲ့လပိုင်းတုန်းကတော့မြန်မာစစ်တပ်အနေနဲ့တိုင်းနာလက်နက်ကိုင်အဖွဲ့ကတာဝန်ရှိသူတွေရဲ့နာမည်တွေကိုတပ်ပိုင်းဆိုင်ရာယာဒူးဝိသေသတွေတက်ပြီးမသုံးနှုံးဖို့နိုင်ငံပိုင်မီဒီယာတွေကိုညွှန်ကြားခဲ့တာလည်းရှိပါရဲ့ရှင်